ဂျပန်နိုင်ငံတိုကျိုမြို့မှာမနေ့ကတရက်တည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ109ယောက်ရှိတဲ့အတွက်နှစ်လအတွင်းတရက်တည်းကူးစက်မှုနှုန်းအများဆုံးဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကပြောပါတယ်
今日の陽性者数すでにご案内の通り107人となっております。
ディビューナー109人を指定。だが、論外で7日メラ2日にが異ぼ地で陣場たろうが154人をアティピューけびなおぱい7日あとプラマ送陣100あたくを変てらら出ちゃう。おちゅいもこいけが胸のが立場信念部まပြောとわだば。လူရေ14တန်းရှိတဲ့တိုကျိုမြို့မှာမေလ25ရက်နေ့ကအရေးပေါ်အခြေအနေကြေညာထားတာကိုရွတ်သိမ်းခဲ့ပြီးတနေ့ကကူးစက်မှု20အောက်မှာထိန်းချုပ်ထားဖို့မျှော်မှန်းခဲ့ပေမဲ့ပြီးခဲ့တဲ့အပတ်တွေထဲတရက်ကို50ကျော်အထိကူးစက်မှုတွေရှိနေခဲ့တာပါမနေ့ကတော့ကူးစက်မှုတော့အခုလိုနှစ်ဆမြင့်တက်သွားတာလည်းဖြစ်ပါတယ် COVID-19 ဒုတိယလိုင်းကိုကာကွယ်နိုင်ဖို့ပြည်သူတွေအနေနဲ့သတိရှိကြဖို့ကိုလည်းအုပ်ချုပ်ရေးမှူးကိုယ်ကဲကတိုက်တွန်းခဲ့ပါတယ်အထူးသဖြင့်ညဘက်ဖြော်ပြေးတွေရှိတဲ့တိုကျိုမြို့ရှင်ဂျူကုနဲ့အီကေဘူကုရိုရက်တွေမှာကူးစက်မှုတော့မြင့်မားနေလို့သတိရှိကြဖို့တိုက်တွန်းထားပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူ1900ဝန်းကျင်နဲ့သေဆုံးသူ986ယောက်ရှိပါတယ်ခင်ဗျာ